Leshi Chimpani de ASEAN Tate DC Webwema Myanmar Sikhaungsaung ni Tayauk Khwin Myar Ba Bu. Da Ha ASEAN Brainyin Go Chu Phauk Da Lo Sikhaung Si Ka Su Swe Bi Me Lo Le Indonesia Bet Ka Ro Myanmar Naingan Go Ma Phait Da Ha Man Kan Chaung Ne Win Yaw Ma Swat Phat Yi Mu Go Chu Phauk Da Ma Hoh Bu Lo Pyo Su Lai Ba De. Ko So Mo Jaw Ba Shin.
Online Ga Ni Chimpani de 39 Chain Myaw ASEAN Tate DC Asiwe Go Indonesia Tamara Joko Widodo Ha Tu Ye Tamara Nan Daw Ga Ni အင်္ဂါနေ့တုန်းကတက်ရောက်ခဲ့ပါတယ်။မြန်မာအနေနဲ့အာဆီယံရဲ့အကူအညီကိုညှင်းပယ်ခဲ့တဲ့အပေါ်စိတ်မကောင်းဖြစ်ရကြောင်းအင်ဒိုနီးရှားသမ္မတကပြောဆိုခဲ့ပါတယ်။ဒါအပြင်အာဆီယံအနေနဲ့ဝင်ရောက်မဆွတ်ဖက်ရေးမှုကိုလေးစားရမှာဖြစ်တယ်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလည်းလေးစားလိုက်နာရမှာဖြစ်တယ်လို့အင်ဒိုနီးရှားသမ္မတကအာဆီယံထိပ်သီးအစည်းအဝေးမှာပြောဆိုခဲ့ကြောင်းအင်ဒိုနီးရှားနိုင်ငံသား၏ဝန်ကြီးရီတီနိုမာဆူဒီကပြောဆိုခဲ့ပါတယ်။
Keputusan ASEAN untuk mengundang wakil Myanmar pada tingkat non-politik dalam KTT adalah
မြန်မာနိုင်ငံကို ASEAN ထိပ်သီးအစည်းအဝေးမဖိတ်ဖို့ချမှတ်ခဲ့ရတဲ့ဆုံးဖြတ်ချက်ဟာခက်ခဲတဲ့ဆုံးဖြတ်ချက်တစ်ခုဖြစ်ပါတယ်။ဒါပေမဲ့ဒါကလုတ်ကိုလုတ်ရမှာဖြစ်ပါတယ်။ ASEAN ရဲ့ဝင်ရောက်မဆွတ်ဖက်ရေးမှုကိုလေးစားရမှာပါ။ဒါပေမဲ့လည်း ASEAN ရဲ့အခြားဗရင်းညီနေဖြစ်တဲ့ဒီမိုကရေစီကောင်းမွန်တဲ့အစိုးရဖြစ်ရေးလူ့ခွင့်ရေးကိုလေးစားလိုက်နာရေးဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းအရာတင်မြောက်ထားတဲ့အစိုးရဖြစ်ရေးစတဲ့ဗရင်းညီတွေကိုလည်းလေးစားလိုက်နာဖို့လိုအပ်တာတွေကိုလည်းမမေ့လျော့ကြဘူးကျမတို့ကိုတတိပေးပြောဆိုခဲ့ပါတယ်
။အာဆီယံအနေနဲ့လူသားချင်းစာနာတဲ့အထောက်အပံ့တွေအပါအဝင်မြန်မာနိုင်ငံကပြဿနာတွေကိုဖြေရှင်းဖို့အကူအညီတွေကိုဆက်လက်ကမ်းလှမ်းသွားမှာပါလို့လည်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒူဒူကပြောဆိုခဲ့ပါတယ်။မြန်မာပြည်သူတွေအနေနဲ့ငင်းငင်းချမ်းချမ်းပြည့်ပြည့်စုံစုံနေထိုင်ခွင့်ရှိပါတယ်မြန်မာနိုင်ငံမှာအလုံးပါဝင်တဲ့ဒီမိုကရေစီဖော်ဆောင်မှုကိုမကြမီပဲပြန်လည်စတင်နိုင်လိမ့်မယ်လို့အင်ဒိုနီးရှားအနေနဲ့အမြဲတမ်းမျှော်လင့်နေပါတယ်လို့လည်းအင်ဒိုနီးရှားသမ္မတကပြောဆိုခဲ့ပါတယ်မြန်မာအာဏာသိမ်းစစ်ကောင်စီဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်တက်ရောက်ခဲ့တဲ့ပြီးခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးကနေချမှတ်ခဲ့တဲ့မြန်မာနိုင်ငံငင်းငင်းရေးနဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်ရေးတဘောတူညီချက်၅ရပ်ကိုဖော်ဆောင်မှုပြက်ကွက်ခဲ့ပြီးအာဆီယံအထူးကိုယ်စားလှယ်ကိုလည်းမြန်မာပြည်လာရောက်ပြီးအဖွဲ့ပေါင်းစုံနဲ့တွဲဆုံဖို့ကိုခွင့်မပြုခဲ့ပါဘူး။ဒါကြောင့်မြန်မာစစ်ကောင်းဆောင်တွေကိုအာဆီယံထိပ်သီးအစည်းအဝေးတက်ရောက်ဖို့ခွင့်မပြုတာပါ။အာဆီယံထိပ်သီးအစည်းအဝေးကထားမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေဟာအဖွဲ့တိုင်းမလိုက်နာမနေရလိုက်နာရမယ့်ဆုံးဖြတ်ချက်တွေဖြစ်ပြီးအဖွဲ့ဝင်နိုင်ငံအားလုံးလိုက်နာဖို့ဝတရားရှိတယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူတီအူဂူဖိုင်ဇာဆီယာကပြောဆိုခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံကိုမဖိတ်တာဟာအာဆီယံဗရင်းညင်ဖြစ်တဲ့ဝင်ရောက်မဆက်ဖက်ရေးမှုကိုချိုးဖောက်တယ်ဆိုတာမဟုတ်မှန်ပါဘူးလို့ပြောရေးဆိုခွင့်ရှိသူတီအူဂူကပြောဆိုခဲ့ပါတယ်။ဆက်လက်ပြီး
memang ada kekecewaan dari negara-negara ASEAN, negara-negara anggota ASEAN atas tidak adanya kemajuan yang progres.
ASEAN ကောင်းဆောင်တွေအားလုံးတညီတညွတ်တဲ့သဘောတူချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာအချက်၅ချက်ကိုအကောင့်ထဲပေါ်ဆောင်ရွက်ခြင်းမရှိတဲ့အပေါ်အာဆီယံအဖွဲ့ဝင်တွေကစိတ်ပျက်ကြပါတယ်
။ဒီတချိန်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာကောင်းဆောင်တွေကိုမဖိတ်တာဟာမှန်ကန်တဲ့လောက်ရဖြစ်တယ်လို့အင်ဒိုနီးရှားသုတေသနအဖွဲ့ကြီးဖြစ်တဲ့ LIPI ကသူတေတီတူဖြစ်တဲ့ဖန်တူပရာယိုဂါကပြောဆိုပါတယ်။ဒါ့အပြင်အာဆီယံအနေနဲ့မြန်မာနဲ့ဆက်လက်ဆွေးနွေးပြောဆိုသင့်တယ်လို့သူကအကြံပေးပါတယ်
။ Sudah seluruh ASEAN memberikan masukan tetapi kenapa ditolak? Ini sebenarnya
မြန်မာစစ်ကောင်းဆောင်နေအနေနဲ့တရုတ်ပေါ်မှာအများကြီးမိကိုအားထားမှုပြုတဲ့အတွက်အာဆီယံရဲ့ကိုယ်စားလှယ်ကိုလက်ခံဖို့နဲ့အာဆီယံကချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာလုံဆောင်ရမယ့်အချက်၅ချက်ကိုလိုက်နာအကောင့်ထဲပေါ်ဖို့တရုတ်ကိုချင်းကပ်ပြီးနားချစီတာမျိုးလုပ်တင်တယ်လို့သူတေသိဖန်တူကအကြံပြုထားပါတယ်မြန်မာအာဏာသိမ်းစစ်ကောင်စီဘက်ကတော့မြန်မာနိုင်ငံကကိုယ်စားလှယ်ကိုအစစ်နှိမ်ပြီးနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ကိုသာတက်ရောက်ဖို့ဖိတ်ကြားခဲ့တာဟာအာဆီယံလုံထုံးလုံနီးများနဲ့မညီကြောင်းပြည်ထောင်စုအဆင့်တာဝန်ရှိသူများတက်ရောက်ခွင့်မရတဲ့အတွက်အာဆီယံထိပ်သီးအစည်းအဝေးပွဲကိုမတက်ရောက်တာဟာအာဆီယံကိုတပိတ်မောက်တာမဟုတ်ကြောင်းမြန်မာနိုင်ငံအတွက်သဘောတူညီချမှတ်ထားတဲ့အချက်၅ချက်ကိုအကောင့်ထဲဖော်ရမှာအာဆီယံနဲ့အပြုသဘောဆောင်ဆက်လက်ပူးပေါင်းဆောင်ရွက်သွားပါမယ်လို့အော်တိုဘာလ26ရက်နေ့မှာအာနာသိန်းစစ်ကောင်စီကတော့ထုတ်ပြန်ကြေညာထားကြောင်းပါခင်ဗျာ